ဆရာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ရပေါ့နော်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းစင်းတွေကိုထုတ်ပြန်ပြီးနောက်ပေါ့နော်ကိုတိုင်နှုတ်ထက်သူတွေရှိလာလို့အစားထိုးရတာတွေရှိရလို့ကြားရပါတယ်ဆရာဘယ်နှဦးလောက်များရှိပါလဲရှင
်အခုဆိုလို့ရှိရင်19ဦးလောက်တော့ရှိနေပြီသူကကျမ်းမာရေးကြောင့်ပါဗျာတချို့ကလည်းစနစ်တဆက်တဲ့မပြည့်တော့ဗျာအဲတချို့ကလည်းအမူခင်းလေးတွေမပြီးသေးလို့ပေါ့စသည်ချင်းပေါ့အဲကြောင့်မလို့ပြန်ပြီးတော့သူတို့ကသူတို့နှုတ်ထွက်ကြတာကျန်းလဲပါတာပဲဗျမန္တလေးလည်းပါတာပဲရန်ကုန်လည်းပါတာပဲကျွန်တော်မမေ့သလောက်အကူမကွေးလည်းပါတာပဲပါပါတယ
်အဖွဲ့ချုပ်အနေနဲ့ပေါ့နော်အစားထိုးတဲ့အခါမှာဘယ်လိုလူမျိုးတွေကိုများပြောင်းလဲအစားထိုးပါလဲရှင်
သာရုရကမသူတို့မဲဆန္ဒနယ်တွေကနေပြီးတော့သူတို့ရွေးရတဲ့လူတွေရှိတယ်လေငကိုတွေကယာရာအယံတွေရှိတယ်လေအဲ့ဒီယာရာအယံတွေကလည်းကျွန်တော်တို့ကကြည့်ရတာပေါ့နောက်တစ်ခုကသူတို့သက်ဆိုင်ရာပြည်နယ်တိုင်းနဲ့သက်ဆိုင်ရာမြို့နယ်ကနေပြီးတော့တင်လာတဲ့ကိုယ်စားလှယ်လောင်းတွေရဲ့ biography ကြည့်ရတာပေါ့
ကြည်ဒီ NND ရပေါ့နော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ရမှာပါတီဝင်တွေဦးစားပေးပြီးရွေးချယ်ခဲ့တာလားဘယ်လိုများပြောလို့ရမလဲရှင
်ဟုတ်ပါဘူးကျွန်တော်တို့က opening ဖွင့်လာတာပဲလေအကောလို့ငကိုတဲ့ပါတီဝင်ပြစ်ရမယ်လို့မပြောပါဘူး။ဒါပေမဲ့ကိုယ်စားလှယ်ဖြစ်ပြီးလို့ရွေးခံရင်တော့ပါတီတော့ဝင်ရမယ်။အဲဒါရွေးခံပြီးဒီငကိုတော့ပါတီဝင်မဟုတ်ဘူး။ကိုယ်စားလှယ်ဖြစ်ပြီးလို့ရွေးခံပြီးဆိုတော့ပါတီတော့ဝင်ရမှာပေါ့။ဒါကတော့မူရှိပြီးသားပဲ
။ကိုယ်စားလှယ်နဲ့ရွေးချယ်ပြီးနောက်ပိုင်းမှာပေါ့နော်။ဒီဒေါက်တာညွညိုသိန်းတို့ဒေါက်တာအောင်သူတို့ဥက္ကိုကိုကြီးတို့မပါလာတဲ့အတွက်ပြင်မှာလဲဝေဖန်တန်တွေထွက်လာတယ်ဆရာ။ဘာကြောင့်များမပါလာတာလို့ပြောလို့ရမလဲဆရာ။
ဒေါက်တာအောင်သူကရန်ကုန်တိုင်းမြို့သားမဲဆန္ဒနယ်6မှာပါပြီးသားပါကျွန်တော်တို့ကတော့ဒီအားမူပဲပြောမယ်လေကျန်တဲ့တူချင်းပြောနေတော့ကျန်တဲ့သူတို့တွေမူမပါတာတွေကအများကြီးပဲလေအဲ့ဒါပြောနေတော့ကျွန်တော်တို့ကတူချင်းဆိုရင်တော့လိုက်ရီတော့ဘယ်လိုပြောမလဲဖြည့်ရှင်းလို့မရနိုင်ဘူးလေလူတွေက300ကျော်လျှောက်တယ်ဗျာ300ကျော်တဲ့မှာမှတယောက်နဲ့အောင်ဆွဲထုတ်ပြီးမပါလို့ဆိုကျန်တဲ့လူတွေလည်းမပါလို့တော့နိုင်လားဆိုအဲ့ဒါတော့ကျွန်တော်မပြောနိုင်ဘူးဘာဖြစ်လို့ဆိုကျွန်တော်တို့ကဘိုးအောင်နိုင်ရဲ့ဘိုးစည်းစီရဲ့တင်ညာရှင်တွေဖွဲ့တယ်သုံးသက်ချက်တည်းမှာပဲဆုံးဖြတ်တာကိုသုံးသက်တဲ့ဒီပေါ်မှာဆုံးဖြတ်တာကိုတော့ကျွန်တော်တို့ကတူချင်းကိုတော့ဘယ်လိုလုပ်ပြောနေနိုင်တ
ယ်။ဆရာဒီရပိုင်းမှာပေါ့နော်ပါတီဝင်တချို့နှုတ်ထွက်တာတွေရှိတာရယ်ဆိုပြီးတော့လဲကြားရပါတယ်ဆရာဒါရောဟုတ်ပါလားရှင
်။ကျွန်တော်တို့စီတော့အခုဒီဘယ်မှမရောက်သေးပါဘူး
။ NND ပါတီရဲ့ပေါ့နော်ကိုစလဲလောင်းရွေးချယ်မှုပေါ်မှာပြင်မာလဲဝေဖန်တန်တွေရှိလာတာကိုဆရာတို့လည်းကြားမယ်ထင်ပါတယ်။ဆရာတို့ကတေချရွေးချယ်လိုက်တဲ့ဆိုတော့ကိုစလဲလောင်းတွေအပေါ်ဘိုးကော်မတီဝင်တွေကဘလောက်တိုင်းတာအထိအာမခံချက်ပေးနိုင်မလဲဆရာတို့ဒီပေါ်ဘယ်လိုများပြောချင်ပါလဲရှင်။
ကျွန်တော်တို့ရွေးတယ်ဆိုတာပရမတ်မျိုးနယ်ရပါဗျာရွေးတယ်နောက်တစ်ခုကမျိုးနယ်ပြီးလို့ရှိရင်ပြည်နယ်တိုင်းအစီစစ်တယ်ပြည်နယ်တိုင်းအစီစစ်ပြီးလို့ရှိရင်ဘိုးပို့တယ်ဘိုးပို့တဲ့အခါမှာဘိုးအောင်နိုင်ရဲ့ဘိုးစီစီရဲ့အပူအောင်ပြီးတော့စီစီအဖွဲ့ရှိတယ်ဘိုးစီစီနဲ့ဘိုးအောင်နိုင်ပေါင်းလာတာနောက်တစ်ခုကပညာရှင်တွေအဖွဲ့ကစီစစ်တဲ့အဖွဲ့ရှိတယ်အဲ့ဒီနှစ်ဖွဲ့ပေါင်းရဲ့သုံးသပ်ချက်ကိုစီစီကပြန်ပြီးတော့စဉ်းစားပြီးတော့ဆုံးဖြတ်တာပဲလေဒီကကြတော့ကျွန်တော်တို့ကနောက်တစ်ခုကရွေးရဲ့ကွာမူတွေရှိပြီးသားပဲပညာရှင်တွေအမျိုးသမီးဦးစားပေးလူငယ်ဦးစားပေးမယ်တိုင်းရင်းသားဦးစားပေးမယ်နောက်တစ်ခုကပါတီဝင်တွေဆိုလို့စီကံရေးအရေးယူခံရင်းရှိမရှိတယ်နောက်ကနိုင်ငံမှာစနစ်တဆက်တဲ့နေတာမနေတာကျွန်တော်တို့ကမူရှိတယ်နောက်တစ်ခုကနိုင်ငံသားမိဘနှစ်ပါးမှမွေးတာဟုတ်မဟုတ်ကျွန်တော်တို့လေ့လာတယ်နောက်တစ်ခုကဒီတရားရုံးတွေမှာအမှုအခင်းတိုးလို့တန်လန်းရှိမရှိဒါတွေကဖြည့်စစ်တဲ့ကမှပါတယ်ဒီအစိုးရနဲ့ပေါ့ဗျာငွေကြေးမလိုမကင်းနေရှိပြီးတော့ဟလာပြန်ပြီးတော့တရားစွဲခံရမှာရှိမရှိဒါပေမဲ့ဆိုမဲဆန္ဒနဲ့ပျောက်သွားမှာဆိုလို့ကိုယ်စားလောင်းလျှောက်ပြီးကမှအဲ့ဒါမျိုးတွေလေ့လာတယ်အဲ့ဒီမူတွေနဲ့ပဲအကိုရွေးပါတာပဲလေ
ကိုယ်စားလှယ်လောင်းတွေအပေါ်မှာပါတီရအာမခံပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးလည်းသိကြပါတယ်ရှင်
ကိုယ်စားလှယ်လောင်းတွေအပေါ်မှာကျွန်တော်ပြောပြမယ်ကပါတီရအာမခံမှုပေးနိုင်တယ်ဆိုတာကအမှန်ကပြည်သူလူထုပေါ်မှာမူတည်တာဒီမဲပြီးတဲ့အခြေအနေမတည်သေးပဲနဲ့မဲပြီးတဲ့ပြည်သူလူထုရဲ့ဟိုနေ့ကိုမတည်သေးပဲနဲ့ဘလူးဘလူးကဘလူးအာမခံလို့ရမှာကိုတော့အာမခံလို့ရတာမှမဟုတ်တဲ့ဟာကြီးဒါပေမဲ့အာမခံနိုင်တာကတော့ဒီမိုကရေစီလိုလားတဲ့ပြည်သူလူထုတွေကတော့ဒီမိုကရေစီအလဲကြောင်းလုပ်မဲ့ဒီမိုကရေစီအတွင်ကူးကြောင်းလုပ်မဲ့ဒီမိုကရေစီအဖွဲ့ချုပ်ကိုတော့မဲပေးမယ်လို့တော့ဒါကတော့ယုံကြည်တယ်
ဆရာအခုလိုဖြေကြားပေးရတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့